ထိုင်းနိုင်ငံအပန်းဖြေကျွန်းတကျွန်းရဲ့ကံယူရန်တစ်လျှောက်ကနေပြီးတော့ရိုးစိမ်ပြန့်နှံ့ပြီးတော့ထိုင်းနိုင်ငံကုန်းမြေထိရောက်ရှိနိုင်တဲ့အရင်နံစိမ်းတွေကိုတားဆီးဖို့အထူးကာကွယ်ပြုလုပ်ထားတဲ့အဖြူရောင်ဝတ်စုံတွေနဲ့လုပ်သားတွေဟာတရွင်းတွေရေပုံးတွေနဲ့အကြီးအကျယ်စူးစမ်းနေကြပါတယ်။ရေနံစိမ်းတွေဟာဆက်မှတ်ကျွန်းရဲ့ကမ်းခြေတော်တော်များများစီကိုအင်္ဂါနေ့ကလာတင်ခဲ့ပြီးတော့အဲ့ဒီရေနံစိမ်းတွေကိုဖယ်ရှားပစ်ဖို့ထိုင်းစစ်သားတွေနဲ့စွမ်းအင်ကုမ္ပဏီရဲ့ရာနဲ့ချီတဲ့ဝန်ထမ်းတွေလှုပ်ဆောင်နေကြပါတယ်။ကျွန်းတဝိုက်ကရေပေါ်မှာရှိတဲ့စီကြောကြီးကိုဖယ်ပစ်ပြီးတော့မိုင်းတော်ဝေးဝေးမှာရှိတဲ့ရနောင်းခရိုင်ကံယူရန်ဘက်ကိုလေပြင်းနဲ့လှိုင်းလုံးနေတဲ့အတူပါမသွားဖို့ကြိုးစားနေကြတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီလိုမျိုးရေနံစိမ်းရိုးစိမ်းမှုကြောင့်နိုင်ငံသားခရီးသွားတွေအများကြီးပြန်သွားကြလို့ဒီအပန်းဖြေကျွန်းရဲ့ခရီးသွားလုပ်ငန်းပေါ်မှာရိုက်ခတ်မှုကြီးမားကိုပို့ပြီးတော့စိုးရိမ်လာနေကြပါတယ်။ကိုစမတ်လို့လည်းခေါ်တဲ့အဲ့ဒီကျွန်းမှာကမ်းခြေတွေကအဖြူရောင်တဲတောင်တွေနဲ့မလို့နိုင်ငံသားခရီးသွားတွေရောဒေသခံတွေကပါကြိုက်ကြတာပါ။ထိုင်းဆိုရပိုင်း PTT ရေနံကုမ္ပဏီနဲ့ဌာနခွဲတစ်ခုဦးစီးလုပ်ကိုင်နဲ့ရေနံပိုက်လိုင်းကနေပြီးတော့လီတာ5000လောက်ရှိတဲ့ရေနံစိမ်းတွေဟာစနေနေ့ကပဲထိုင်းပင်လယ်ကွေ့မှာရိုးစိမ်းထွက်ကုန်တာဖြစ်ပါတယ်။ဒါဟာထိုင်းနိုင်ငံတမိုင်းမှာစရုပ်ထအကြီးဆုံးရေနံရိုးစိမ်းမှုလည်းဖြစ်ပါတယ်။ PTT ကတော့ရိုးစိမ်းနဲ့ရေနံစိမ်းတွေကို၃ရက်အတွင်းမှာအပြီးဖယ်ရှားနိုင်မှုခန့်မှန်းထားတယ်လို့အင်္ဂါနေ့ကပဲပြောသွားပါတယ်။ဒါမဲ့လည်းရှင်းလင်းရေးလုပ်ငန်းတွေပြီးဖို့အများကြီးလိုသေးတယ်လို့ပတ်ဝန်းကျင်ထိန်းသိမ်းသူတွေကပြောပြီးတော့ PTT ဟာဒီလိုအဖြစ်မျိုးပေါ်ပေါက်လာရင်ပြဿနာကိုဘယ်လိုရှင်းမလဲ၊ကြိုတင်ပြင်ဆင်ထားမထားဘူးလို့လည်းစွပ်စွဲသွားပါတယ်ရှင်။